အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေထွက်ခွာဖို့တည်င်းတပတ်တော်မလိုတော့တဲ့အချိန်မှာအမေရိကန်အရပ်သား1500လောက်ဆက်လက်ကျန်ရှိနေသေးဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ကျန်နေသေးတဲ့အမေရိကန်တွေအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာနိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေကြောင်းလည်းဗုဒ္ဓဘုနေ့နိုင်ငံသားရေးဌာနမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ Remaining roughly 1000 contacts that we had.Who may be Americans seeking to leave Afghanistan?
Afghanistan နိုင်ငံကနေထွက်ခွာဖို့ကြိုးစားကောင်းကြိုးစားနေကြတဲ့ခမန်းကြီးကျန်နေသေးတဲ့ American 1500လောက်နဲ့ကျွန်တော်တို့ဆက်သွယ်ရထားပါတယ်။သူတို့နဲ့နေ့စဉ်အချိန်ပေါင်းများစွာနီးလန်းပေါင်းစုံနဲ့ကျွန်တော်တို့ဆက်သွယ်ကြိုးပမ်းနေပါတယ်လို့ဝန်ကြီးဘလန်ကန်ကပြောသားတာပါ။ကျန်နေသေးတဲ့သူတွေထဲမှာ American နိုင်ငံသားမဟုတ်တဲ့သူတွေ Afghanistan ကနေမထွက်ခွာခြင်းနဲ့သူတွေလည်းရှိကောင်းရှိနိုင်တယ်လို့ပြောပါတယ်။ဩဂုတ်လ14ရက်နေ့မှာအာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တပုန်တွေထိန်းချုပ်လိုက်တာကြောင့်လေတောင်းကနေကယ်ဆယ်ရေးလုပ်ငန်းတွေအမေရိကန်ဘက်ကစတင်ချိန်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နိုင်ငံသား6000လောက်ရှိခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဘလန်ကန်ကပြောကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်ကစပြီးအခုနောက်ဆုံးနေ့မှာလူပေါင်း900အပါအဝင်အနည်းဆုံးအမေရိကန်နိုင်ငံသား4500ကိုကယ်ထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်ရှင်။